လူကလည်းတရက်တရက်အောက်ဆီဂျင်တန်းစီရတာနဲ့လူနာစောင့်ရတာနဲ့ဆိုတော့မရေမပြုံးရတာတော့ကြာပါပြီ။ရန်ကုန်မှာမြစ်ဂျိုဆက်တွေတိုးချဲ့နေတယ်ဆိုတဲ့သတင်းကြားမှာပဲရေနိုင်ပြုံးနိုင်တော့တယ်။ဟိုအရင်ကလှတော်သားတွေစုပြီးအထက်ကိုစတင်သလိုပေါ့လက်ရှိဆရာဝန်ကိုပြောင်းပေးပါမဟုတ်ရင်လည်းရွာသိန်းကြီးကိုချဲ့ပေးပါတည်တဲ့လူတွေများလာပါပြီတဲ့။အခုမြန်မာပြည်အခြေအနေကလည်းလှတော်ရွာကအခြေအနေနဲ့ထပ်တူပါပဲ။ဆရာဝန်ကမရှိလူနာကသေးဆေးရုံတွေကမဆက်အောက်ဆီဂျင်ကမရအရင်ကတရက်တရာလောက်တည်တာကနေထောင်ကျော်တွေတည်ကုန်တော့အလောင်းတွေတောင်ပုံရာပုံဖြစ်ကုန်ရောဒီတော့လူတွေကဝိုင်းဆဲကြတယ်အလောင်းတော်ကောင်းကောင်းမကြည့်ုံနိုင်တဲ့အဘဆိုပြီးတော့ပေါ့လေဒီတော့ဆရာဝန်လည်းရှာမရတဲ့အတူတူအသင်းကြီးတွေချဲ့တာပဲကောင်းတယ်လို့တွေးပုံရပါတယ်ရန်ကုန်မှာတရက်ကိုအလောင်း3000ကျော်တကြိုနိုင်မဲ့မိသီဂျိုဆက်တွေစောက်ပလိုက်တယ်တရင်စာတွေထဲတောင်ဝမ်းသာအားရထကျင်ညာသေးတယ်ရန်ကုန်သားတွေမပူနဲ့တော့တရက်ကိုအလောင်း3000ကျော်တကြိုနိုင်တော့မယ်တဲ့အရွက်တိုက်သလားတောင်ထင်ရတယ်မြန်မာပြည်ကအုပ်ချုပ်သူတွေကလည်းလှုပ်လိုက်ရင်အစမ်းတွေကြီးပဲမို့တရက်တရက်အလောင်းသုံးတော်မပြင်မချင်းလိုက်ရှာနေမလားတော့မသိဘူး။ပြောရတာမဟုတ်ဘူး။အထက်ကအတိုင်းလှုပ်ရတာဆိုတော့လျှာတားချက်ပြည့်မီအောင်လောင်းတွေလိုက်ရှာနေမှာဒုက္ခ။မိရှုံမဲ့စီဖို့ဘတ်ဂျက်တရက်အလောင်းသုံးတော်စာတောင်းထားရင်တော့လုံရင်လုံမှာပေါ့လေ။ဒါမှမဟုတ်လဲနောက်ပိုင်းအိမ်ကြီးချင်းနိုင်ငံတွေကအလောင်းတွေကိုပါဒီကို import လုပ်ပြီးမြန်မာပြည်မှာမိလာရှုံမဲ့ဈေးကွက်များဖန်ပြီးကျင်လာလားမသိဘူး။အဲ့ဒါဆိုနိုင်ငံသားဝင်ငွေလည်းရတာပေါ့။ဒီလိုတကြိုဆက်တွေတိုးလာပြီမယ်နိုင်မင်းင်းဖြစ်ပြီးထက်သေးနေကြအောင်မယ်ဆိုရင်တော့နောက်ပိုင်းလမ်းတိုင်းလမ်းတိုင်းမှာတကြိုဆက်တွေထောင်တာတို့ဘာလို့တော့ဖြစ်လာနိုင်လဲချမ်းသာသူတွေကတော့တရုတ်ကနေကိုယ်ပိုင်မြေကြီးကိုဆက်တွေမှားပြီးအိမ်တွေမှာစောင့်ထားမလားတော့မသိဘူးအခုအောက်ဆီဂျင်ဆက်တွေအိုးတွေမလိုပဲအိမ်တိုင်းစောင့်ထားသလိုပေါ့လေလူသေးသွားရင်အပင်ပန်းခံပြီးတင်းကြိုင်းကိုသွားနေစရာမလိုတော့ဘူးကိုယ်အိမ်မှာပဲဆက်ကလေးမီးပလက်ထိုးပြီးရှို့လိုက်ရုံပဲတရုတ်ကလည်းပြောရတာမဟုတ်ဘူးလေမြန်မာပြည်မှာတကိုယ်ရေသုံးမြေကြီးကိုဆက်တွေလိုရဲဆိုရင်ထုတ်ရောင်းရင်ရောင်းနေမှာအခုဆိုမြန်မာပြည်လည်းတရုတ်ပစ္စည်းဘွိုင်းကောက်လုပ်တယ်ဆိုပြီး3လလောက်ပဲကြာတယ်။ကိုဗစ်လည်းဖြစ်ရောတရုတ်ပစ္စည်းတွေဝယ်လိုက်ကြတာအရင်ကထက်တောင်းဝယ်သေးတယ်။တရုတ်ကလည်းမြန်မာပြည်ကိုဗစ်ဖြစ်တော့အရင်ကမရောင်းရသမျှအတိုးချပြီးရောင်းနေသလားတော့မှတ်ရတယ်။မြန်မာပြည်ကိုရင်ရောင်းရတာမဟုတ်ပါဘူး။အာရှအာဖရိကအကုန်ကိုဗစ်ကာလမှာတရုတ်ပစ္စည်းပဲလူဝယ်နေရတာ။အဲ့လိုတွေလျှောက်ပြောနေပြီမဲ့တိတ်တော့ပြောမနေပါဘူး။ဘာလို့လဲဆိုတော့အဘတို့အတွက်စိတ်ပူလို့ပါ။အခုကတ်အတွင်းမှာအရင်ကအဘကိုထောက်ခံသူတွေပါအဘကိုဆဲကုန်ရပြီလေ။အရာကိုစိတ်ပူမိတာပါတော်လန်ရေးအားလုံးကအစဲလေးကစကြတာပဲစဲပြီးရင်စန္ဒပြမယ်ပြလို့မရရင်တော်လန်ပဲတိုက်ခိုက်မယ်အခုစဲနေပြီနောက်ဆိုအဘကိုထောက်ခံသူတွေကတော်လန်သူတွေဖြစ်မလာဘူးလို့မပြောနိုင်ဘူးဘာဖြစ်လို့စကြဲလဲဆိုတော့အစင်မပြင်းမှုတွေများလာတာကိုအခုလိုတိုက်မိနေချီပြီးဒုက္ခရောက်ပြီဆိုအနီဘက်ဒုက္ခရောက်အစိမ့်မဲ့ဒုက္ခရောက်ဆိုပြီးမရှိဘူးရယ်အားလုံးတန်းတူညီတူဒုက္ခရောက်ကြတာကြီးပဲပစံရှိလဲဆေးရုံတက်ချင်တိုင်းတက်မရကုကျင်တိုင်းကုမရအောက်ဆီဂျင်လိုတိုင်းမရနဲ့အောက်ဆီဂျင်ဆိုမှအောက်ဆီဂျင်ရှာခတဲ့အကြောင်းလေးပြောပြအောင်မယ်။ရန်ကုန်မှာဘလို့ရှာလဲတော့မသိဘူး။နေမှာတော့တော်တော်ခက်ပါတယ်။အောက်ဆီဂျင်ထုတ်ဆက်မရှိတော့ဒီဘက်ကပရိုဟိတာအဖွဲ့တွေကရန်ကုန်တို့ပြည်တို့တက်ပြီးတန်းစီရတယ်။ဒါပေမဲ့လုံးလဲကူကူမရပါဘူး။3-4ရက်တန်းစီရတဲ့ခါလဲရှိတယ်။4-5ရက်တန်းစီရတဲ့ခါလဲရှိတယ်။ဒီတော့နေမှာအောက်ဆီဂျင်ကအလှိမ်မမီဘူး။မမီတော့ဟိုရွက်ရှူဒီရွက်ရှူပဲလုပ်ရတယ်။အဲတန်းစီလို့အောက်ဆီဂျင်ရလာပြီဆိုရင်လဲဒီမှာပြန်ဝေပေးဖို့အတွက်လူတွေကတန်းစီရပြန်တယ်။ဒါပေမဲ့လူတိုင်းလည်းမရနိုင်ဘူး။နည်းနည်းလေးရတာပေါ့။ကြပြန်ရင်လည်း1လီတာ2လီတာလောက်ပဲအဲ့ဒါကိုပဲထိန်းရှူရတာနောက်ပိုင်းတော့အုပ်ချုပ်ရေးအဖွဲ့တွေကတစင်ပေးမယ်ဆိုတော့ပရဟိတတွေလည်းရဖို့မလွယ်တော့ဘူးဒီတော့ရတဲ့နည်းနည်းလေးကိုပဲအရေးပေါ်လူနာကိုပဲပေးနိုင်တယ်အောက်ဆီဂျင်80အထက်တည်းဆိုမပေးဘူး80အောက်ရအောင်မှာပေးတယ်ဒါပေမဲ့လူနာရှင်တိုင်းကအောက်ဆီဂျင်လိုတယ်လေလိုရမယ့်ရဆောင်ထားခြင်းလေအချို့လူနာကအောက်ဆီဂျင်60ဝန်းကျင်80အောက်ကိုမစင်ဘူးဆိုရင်လူနာကိုလှုပ်ရှားခိုင်းလိုက်တယ်ကြံကြံနိုင်နိုင်လှုပ်ခိုင်းလိုက်တယ်အစတွေကအောက်ဆီဂျင်ကျမှဆိုလို့ငိမ့်ငိမ့်လေးနေရတဲ့လူနာလှုပ်ရှားလိုက်တော့အောက်ဆီဂျင်ကကျရောအဲ့ချိန်မှာဖမ်းပြီးတိုင်းလိုက်ပြီးရင်ဗီဒီယိုဖိုင်လေးရိုက်အောက်ဆီဂျင်ဝင်တဲ့နေရာမှာပြပြီးထုတ်ရတာဗောလေလူနာအတွက်ရက်ဆက်ပေးမယ်အောက်ဆီဂျင်လိုချင်တော့လည်းလှုပ်ကြတာပါပဲပုံမှန်တန်းစင်အိုးပြောက်တာထမင်းငတ်တာခေါင်းဖြုတ်လဲသွားတာတွေကတော့အားလုံးသိပြီးသားပါပဲဒီအခြေအနေတွေကမြို့နယ်တိုင်းလိုလိုမှဖြစ်နေတာပါဒီတော့လူတိုင်းကမကျေနပ်မှုတွေများလာပါပြီအရင်ကဆိုအာနာသိန်းနာကိုထောက်ခံသူတွေလည်းရှိတာပဲဂျာနေတွေလည်းရှိတာပဲစန့်ကျင်သူတွေကတော့အများဆုံးပေါ့ဒါပေမဲ့အာနာသိန်းနာကမပြီးနိုင်မစီးနိုင်စီးပွားရေးကရက်တန့်ယောဂါတွေကထူပြော့စားဝတ်နေရခက်ခဲအစင်မပြင်းမှုတွေများလာတော့ကိုထောက်ခံတဲ့အဘကိုတော့ကိုမကြည်ညိုနိုင်ကြတော့ဘူးအဘထောက်ခံသူတွေခင်ဗျအာနာသိန်းလိုက်တာအစင်ပြေမလားမှတ်တယ်ဘယ်ပြေမလဲရက်ကွက်ထဲလဲဒလန်ဆိုပြီးထူထောင်းခံရတဏ္ဍနဲ့အပြစ်ခံရဘုံဖောက်ခံရအမဲလိုလိုလန့်နေရတယ်စီးပွားရေးလုံးပြန်တော့လဲဒလန်ဆိုင်ဆိုပြီးအာမပေးလူမှုရေးလုပ်ပြန်တော့လေဒီကောင်သတင်းလာနိုင်တာလားဆိုပြီးအယောကမဝင်အကူအညီလိုရင်လည်းဘဲမှာအကူအညီတောင်းမရဒီကြားတဲ့စစ်မှုရန်ဟောင်းတွေလက်ရှိစစ်သားတွေတောင်ကိုပိဖြစ်ရင်ဘယ်စေုံတက်လို့တက်ရမှန်းမသိဘူးရယ်ကရင်နေပြည့်နေလို့ကိုဟာကိုကြိတ်ကူနေရတဲ့လူတွေတပုံးကြီးပဲဒီတော့ကိုထောက်ခံတဲ့အစိုးရကဘာမှမလုပ်ပေးနိုင်တဲ့အခါဒေါသတွေထွက်ပြီပေါ့ဒီလိုနဲ့ကိုထောက်ခံတဲ့အပါကိုကိုဟာကိုဆဲနေကြတော့ပါပဲအွန်လိုင်းပေါ်လဲတက်သေးကလူတွေတောင်အရင်လိုမထောက်ခံနိုင်ကြတော့အပါကိုလှောင်တဲ့လူကလှောင်ဆဲတဲ့လူကဆဲနေအပြင်ကအဘထောက်ခံသူတွေဆိုပိုဆိုးတာပေါ့ချက်ချင်းหนีများหนีသွားသလားတော့ထင်ရတယ်။အဲ့တော့မပြောချင်မဲ့ပြောရရင်တော့သတိထားပြီးတော့အဘကြီးဒီတိုင်းသာဆက်သွားရင်တော့အဘကိုထောက်ခံသူတွေဟာတော်လန်သူတွေဖြစ်လာတော့မယ်။ MUG တို့ PDF တို့နဲ့မတိုက်ရပဲ။အဘထောက်ခံသူတွေကိုပြန်တိုက်နေရအောင်။